ဖိုင်ဆာကုမ္ပဏီထုတ်အတိမပြုရသေးတဲ့ COVID-19 ကုသတဲ့တောက်ဆီးအသစ်10000ကိုဒီနှစ်ကုန်လောက်ကနေ7နှစ်အတွင်းဝယ်ယူဖို့အတွက်သဘောတူလိုက်ပြီလို့ American သမ္မတ Joe Biden ကကြေညာနေမှာကြေညာပါတယ်။ American အစားစာနဲ့ဆေးဝါးစီမံခန့်ခွဲဌာန FDA နဲ့ကုသရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေး CDC တို့ဆီကခွင့်ပြုချက်ရတာနဲ့ဒီဆေးလုံးတွေကိုအခမဲ့လွယ်လွယ်ကူကူရစေဖို့လိုအပ်တာတွေကိုသူ့အစိုးရအဖွဲ့ကလုပ်နေပြီလို့သမ္မတအင်ဂျီကအကြေညာချက်ထုတ်ပြန်ပါတယ်။Pfizer company ကလည်းဒီခွင့်ပြုချက်မရသေးတဲ့သူ့ကုမ္ပဏီထုတ် Paxlovid ဆေးလုံးတွေဝယ်ဖို့အတွက် American အစိုးရကဒေါ်လာ 5.29 ဘီလျံပေးမှာဖြစ်ကြောင်းသူ့ရဲ့ website မှာဖော်ပြပါတယ်။ဒီလအစောပိုင်းမှာ Pfizer ကလည်းတောက်ဆေးထုတ်နိုင်ပြီဖြစ်ကြောင်းကြေညာခဲ့တာဖြစ်ပြီးသူ့ဆေးကိုလူတွေနဲ့ဆန့်တက်ရမှာ COVID-19 ရောဂါနဲ့ဆက်နွယ်ပြီးဆေးရုံတက်ရတာပြီးဆုံးရတာကို89ရာခိုင်နှုန်းထိရှော့ချနိုင်တယ်တွေ့ရတယ်လို့ဖော်ပြထားပါတယ်။ Pfizer က COVID တောက်ဆေးဒုတိယမြောက်ထုတ်တဲ့နိုင်ငံကကုမ္ပဏီဖြစ်ပါလေဒီယောဂကုသဖို့ပထမဆုံးတောက်ဆေးကို Mark ကုမ္ပဏီကထုတ်လွှင့်ကြောင်းအောက်တိုဘာမှာကြေညာခဲ့တာဖြစ်ပါလေသူရဲ့ Molnupiravir ဆေးဟာ COVID-19 ကြောင့်ဆေးရုံတက်မှုတင်ဆုံးမှုရာခိုင်နှုန်း 50% အထိလျှော့ချနိုင်ခဲ့ပါလေ
တော့ကြနေမယ်နဲ့ခင်ထိတန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လင်းနဲ့ဒေါက်ခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ဂျပန်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟိဆာဇာကာဝါက NLD ခေါင်းဆောင်ပိုင်းနဲ့တွေ့ခဲ့တယ်လို့မနေ့ကပြောကြားခဲ့တာဟာမဟုတ်မှန်ဘူးလို့ NLD ဘဟုအလုပ်ကော်မတီအဖွဲ့ကညင်းဆိုလိုက်ပါတယ်ဒီပြည်တော်မှာမစ္စတာဆာဇာကာဝါတွေ့ဆုံခဲ့တဲ့ဆိုတဲ့လွတ်တော်အမဟောင်းဒေါ်ဆုစုလွင်ကို NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားပြုသူအဖြစ်တာဝန်ပေးအပ်ထားခြင်းမရှိဘူးလို့ CWC လို့အတူောက်ခေါ်တဲ့ NLD ဘဟုအလုပ်ကော်မတီဦးဆောင်အဖွဲ့ဝင်ဦးအောင်ကျင်းညွန်းကပြောတာပါမစ္စတာဆာဇာကာဝါအနေနဲ့ NLD ခေါင်းဆောင်ပိုင်းကိုတရားဝင်တွေ့ဆုံလို့ရဆိုရင်တော့ CWC ကိုဆက်သွယ်ဖို့ဦးအောင်ကျင်းညွန်းကပြောပါတယ်VOA ရဲ့မြန်မာချက်တွေပေါ်ဥအောင်ကြည်ညွရှင်းလင်းပြောကြားထားတာတွေကိုနားဆင်နိုင်ပါပြီခင်ဗျာ
NLD ရဲ့စောင့်ဆောင်နေတွေ့တယ်ပါညာဆိုပြီးတော့ကိုဆက်ကကဝါပြောတော့တာလေအဲအဲ့ဒါမဟုတ်ဘူးညာမဟုတ်ဘူးလို့ဆိုဆက်ဆက်ကဝါတူလာတာလဲတကယ်တမ်းပြောရမယ်ဆိုတော့ညာ NLD ဟိုဟာပေါ်လူဒီဂျပန်ဆိုရောက်ကူစားပြည်ပြည်လာတာလာတဲ့ပုံစံမျိုးတော့ဟုတ်ပါဘူးသူဖောင်ဒေးရှင်းနေနေလာတယ်အဲ့တော့သူအဲ့လိုပြောတယ်ဆိုတော့တကယ်ကြားတယ်ဒါမျိုးတကယ်တမ်းကြတော့အခုကျွန်တော်တို့ NLD ပါတီမှာတာဝန်ယူပြီးတော့ဆောင်ရွက်နေတဲ့ဒီတရားဝင်ကြီးညာပြီးတော့တာဝန်ယူဆောင်ရွက်နေတာကကျွန်တော်ဘ ਹੁ အလုပ်ကော်မတီ CWP ဆိုတာရှိပါတယ်အဲ့တော့သူကတကယ်တော့ဒီ NLD ပါတီကိုလည်းတွေ့ကျင်နေဆိုရင်ပါတီကိုကိုစားကြည့်ပြီးတွေ့ကျင်နေဆိုရင်ကျွန်တော် CWC နဲ့ချိတ်ဆက်ရမှာပေါ့ CWC ကိုကျွန်တော်ကမ်းလှမ်းဖို့လိုတာပေါ့အဲ့တော့ကျွန်တော်တို့ CWC ကိုဘာမှကမ်းလှမ်းတာလည်းမရှိဘူးလို့သူ့ရဲ့တွေ့ဆုံနေဘယ်သူတွေနဲ့တွေ့ဆုံနေဆိုတာဟိုဘယ်ဖြစ်ဖြစ် CWC နဲ့တွေ့ဆုံတာမဟုတ်တဲ့ကြဲ NLD ပါတီကိုကိုစားကြည့်ပြီးတွေ့ဆုံသွားတယ်ဆိုတာမျိုးတော့ဟိုမှတ်ယူလို့ကိုမရဘူးကြီးအဲ့ဒါမှမှန်ဘူးအဲ့တော့ဒါရဗျာဟိုတခါတခါကျတော့သူ့ရဲ့ပုံကိုကြီးအရာသူတူတူဆောင်ရွက်တဲ့အခါမှာသူ့ရဲ့ဟိုဟောပေါ့နော် leverage ကိုမြင့်ကျင်တာလား highlight လုပ်ချင်တာလားပေါ့နော်ဒီပုံမှာပဲမူတည်မယ်တကယ်တော့ဟို NLD party ကိုလက်ရှိတာဝန်ယူနေတဲ့ NLD party ရဲ့အစုဖွဲ့ဟိုဟောဒီ CWC ကိုတည်ယုံရင်ချိတ်ဆက်တာလည်းမရှိဘဲနဲ့ဟို NLD party နဲ့တွေ့တယ်ဆိုတဲ့အယူအဆမျိုးကတော့မမှန်ကဘူးပေါ့နော်အဲ့တော့တကယ်လို့တော့စူးစူးလူနဲ့တွေ့ခဲ့တယ်ဆိုလို့ရှိရင်လည်းပဲဒါတော့သူတို့ကိုပုံကိုကြီးကတွေ့ဆုံတဲ့အနေထားမျိုးမှာပဲရှိမယ်။ဘာဖြစ်လို့ဆိုတော့အခုလက်ရှိ NLD ပါတီကိုကိုစားပြီးတော့တွေ့ဆုံဖို့ရန်အတွက်သူတို့တာဝန်ပေးရထားတာတော့မရှိဘူး။ဘာလို့လဲဆိုတော့လက်ရှိအခြေအနေမျိုးမှာကျတော့လုံခြုံရေးအခြေအနေရောအခုလက်ရှိ NLD ပါတီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ NLD ရဲ့ဟိုပေါ့နော်ဆောင်ရွက်ကြည့်တယ်မှာလည်းသူကတာဝန်ဆောင်ရွက်ထားမရှိဘူးလေနော်။အခုကျွန်တော်တို့ဒီ CWC ဆိုတာကိုကျွန်တော်တို့ဖွဲ့ထားတယ်ဆိုတာဟာအခုလက်ရှိအချိန်မှာကျွန်တော်တို့ကိုယ်တော်နဲ့ကိုယ်စီစဉ်ပြီးတော့ဖွဲ့ထားခဲ့တာမဟုတ်ဘူးညတကယ်တော့ကျတော့အခုကျွန်တော်တို့အပြင်ဘက်မှာကျွန်တော်တို့ဒီအာနာတင်းပြီးတဲ့နောက်ပိုင်းမှာအခုလောလောဆယ်ပါတီမှာအခုကြံနေခဲ့တဲ့အပြင်ဘက်မှာကဟိုပါတီနဲ့ပူးပေါင်းပြီးတော့တာဝန်ဆောင်ရွက်နေဟိုဆောင်ရွက်နေတဲ့အခြေအနေကလုံခြုံရေးအခြေအနေပါညာပေါ့နော်ဒါဒီအပေါ်မှာမူတည်ပြီးဆောင်ရွက်နေတဲ့ဟို CEC ကနှစ်ယောက်ပဲရှိတယ်ညဥတင်ထူမန္တလေးနဲ့ကျွန်တော်ပဲရှိတယ်အဲ့တော့ကျွန်တော်တို့ကဘာလုပ်လဲဆိုတော့အခုလက်ရှိအချိန်မျိုးမှာကဘယ်လိုပဲဖြစ်ဖြစ်စစ်ကောင်စီဘက်ကနေလုပ်နေတာကတခြားမီဒီယာဘယ်လိုပဲလုပ်တော့ NLD ပါတီကိုဟိုအပြီးတန်ကြီးကဟိုဖျက်ဆီးချေမုန်းမယ်ဆိုတဲ့လုပ်ငန်းရပ်တွေကအပြေးဆောင်ရှိပြီးဆောင်ရွက်နေတဲ့အခြေအနေမျိုးမှာရှိတယ်။အဲ့တော့ကျွန်တော်တို့ရဲ့ပါတီထဲမှာ ရှိတဲ့အခြေအနေတွေကဘယ်လိုကြီးရှိနေလဲဘယ်လိုပုံစံမျိုးတွေလောက်ထိကျွန်တော်တို့ထိနေမှုတွေရှိနေလဲဆိုတော့ဆိုင်ရာကိစ္စရပ်တွေနဲ့ပါတီဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်ဖို့လုပ်ဖို့ရအလုပ်တွေရှိတယ်အဲ့လိုရှိတဲ့အတွက်ကြောင့်လို့ကျွန်တော်ကဘာလုပ်လိုက်ရလို့ဆိုရင်အဲ့ဒီ CEC နဲ့ရောက်ရင်အခုကျွန်တော်တို့ပါတီရဲ့တာဝန်ကိုယူရယူနိုင်တဲ့အလုပ်ရုံးရေးအနေနဲ့မှရှိတဲ့ကျွန်တော်အရင် CEC တရားရယ်ဒါနဲ့နောက်ပြီးတော့ကျွန်တော်တို့ဟိုအနာမတင်းခင်မှာ2021 January 30ရက်နေ့မှာကျွန်တော်တို့ CEC တွေအကုန်လုံးတော့အောင်ဆန်းစုကြည်ပါဝင်ဥက္ကဋ္ဌအပါဝင် CEC အားလုံးစုံကြီးကြည့်တဲ့အချိန်မျိုးမှာ Standing Committee ဆိုတာဖွဲ့ပြီးထားရတာရှိတယ်။အဲဒီ Standing Committee တွေကနေပြီးတော့အခုလုံခြုံရေးအရေးအကြောင်းတွေပူးပေါင်းဆောင်ရွက်နေတဲ့လူတွေနဲ့စုပြီးတဲ့အခါကျတော့ဒါကိုဖွဲ့လိုက်တာ။ဆိုကျွန်တော်ဖွဲ့တယ်ဆိုတဲ့နေရာမှာကျွန်တော်အစ်စ်ဖွဲ့လိုက်တာမဟုတ်ဘဲနဲ့ဖွဲ့ပြီးသားတောင်း CEC ကနေတောင်းပြီးအပ်ထားပြီးတာဒီ Steering Committee နဲ့CEC နှစ်ယောက်ရဲ့အရန် CEO ကိုပေါင်းစည်းလိုက်တာပေါင်းစည်းလိုက်ပြီးတဲ့အခါကျတော့ဒီနေ့ NLD ပါတီကိုကိုစားပြုပြီးဆောင်ရွက်နေတာ။ဒါကြောင့်ပါတီအနေထားနဲ့သာဆက်သွယ်ဆောင်ရွက်မယ်ဆိုရင်အဲ့ဒီဆောင်ရွက်နေတဲ့ CWC နဲ့ဆက်သွယ်တာမှဒါပြီးရင်ပါတီရဲ့တရားဝင်ဆက်သွယ်တယ်လို့ပြောလို့ရမယ်အနေထားမှာရှိတာပြောလို့နော်
။ Mr. Sasakawa ဟာဒီရန်ကုန်မြို့မှာပဲ NLD ခေါင်းဆောင်ပိုင်းတချို့နဲ့တွေ့ဆုံတာတွေရှိတယ်လို့VOA ကသတင်းရရှိထားပါတယ်ခင်ဗျာအခုဆက်ပြီးတော့ဘာသာရေးဆိုင်ရာအခက်အခဲတွေကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံမှာခရီးယံဘာသာဝင်တွေအများစုနေထိုင်တဲ့ချင်းနဲ့ကြားပြည်နယ်တွေထဲမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတဲ့အတွက်ဘာသာရေးအခမ်းအနားတွေဘာသာရေးဝတ်ပြုဆူတောင်းမှုတွေမလုံနိုင်တဲ့အခြေအနေမှာဖြစ်နေပါတယ်အထူးသဖြင့်တော့ဖျားเจ้าနေမှာစစ်တပ်ကတပ်ဆွဲထားပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ဦးခင်မောင်စိုးမင်းပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာလက်နက်ကင်ပြည်ပကတွေဖြစ်ပွားနေတဲ့ဒေသတွေကတိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်၊ကယားပြည်နယ်တွေမှာခရီးရန်ဘာသာဝင်အများစုနေထိုင်ကြပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်တဲ့နေရာတွေကခရီးရန်ဘာသာရေးအဆောက်အုံတွေထဲမှာစစ်တပ်ကညှိအိတ်တပ်ဆွဲတာ၊ဖျားကြောင်တွေကပစ္စည်းတွေကိုရိုက်ချိုးဖျက်ဆီးတာတွေလုပ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒီလိုအခြေအနေတွေကြောင့်ဖျားเจ้าကိုတွားရောက်တရေတဲ့သူမရှိတော့ဘူးလို့ချင်းပြည်နယ်ကခရီးရန်ဘာသာဝင်တဦးကပြောပါတယ်
ဟိုရင်းနှီးဆွေးနွေးဟာခါခန္ဓာလန်တဲ့စစ်ကြောင်းတက်လာတဲ့ချိန်မှာသူတို့ဖျားเจ้าဒီမှာသူတို့အိတ်တယ်ပြီးတော့သူတို့ကဟာစောကားတာပေါ့ဖျားเจ้าရအုံဆောင်တွေတချို့ဆိုရင်ဖျားเจ้าနေနှီးရှုတယ်တချို့ဆိုရင်တော့သူတို့ရိုက်ဆွေးတယ်ဖျားเจ้าဖြစ်စီတယ်အကုန်လုံးဆက်စီတယ်အဲ့လိုမျိုးတွေများတာပေါ့နော်တချို့ဆိုရင်တော့အကုန်လုံးဆက်စီတယ်ဆိုတော့ဖျားเจ้าတက်နေနေရတယ်ဆက်စီ
ခရီးရန်ဘာသာဝင်တွေအနေနဲ့ဗုဒ္ဓဟူးနေ့စနေနေ့နဲ့တနင်္ဂနွေနေ့ညဘက်တွေမှာဖျားเจ้าသွားဝေးပြူလို့ရှိတဲ့အပြင်တနင်္ဂနွေနေ့ဆိုရင်မနက်ပိုင်းမှာပါဖျားเจ้าမှာလူစုပြီးပုံမှန်ဝေးပြူဆူတောင်းကြတယ်လို့ပြောပါတယ်။ဒါပေမဲ့လက်ရှိအချိန်ဒီမှာဘာသာရေးအခမ်းအနားတွေဖျားเจ้าမှာဝေးပြူတာတွေကိုမလုပ်နိုင်ဘဲတိုက်ပွဲကြောင့်ထွက်ပြေးနေရတယ်လို့ချင်းပြည်နယ်မတူပီမြို့ကဒေသခံတဦးကပြောပါတယ်။
ဘာသာရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ခုတိုက်ပွဲနေတဲ့အချိန်ကာလအတွင်းမှာဆိုတော့အလိုမျိုးဆူဝေးနိုင်တယ်ဘယ်တော့ဖျားเจ้าမှာတော့မဆူဝေးနိုင်ဘူးဒါပေမဲ့အိမ်မှာတော့အတတ်နိုင်ဆုံးကျွန်တော်တို့ခင်ရဆိုတော့အတတ်နိုင်ဆုံးကျွန်တော်ဆူစီပြီးတော့ဖျားကိုရှိခိုးနိုင်တယ်ဘယ်တော့ဒါပေမဲ့တိုက်ပွဲအဲ့လိုချိန်ကြီးဆိုးလာရင်တော့မလုံနိုင်ဘူးအလိုမျိုးစော်တဲ့တောင်တဲ့မှာပဲကျွန်တော်တို့ကျင်းနေတယ်အခက်ခဲတွေလည်းအများကြီးကြုံတွေ့ရတယ်
ကြရပြည်နယ်ဒီမော့ဆိုမြို့နယ်ဒေသခံတဦးကတော့ဘာသာရေးဝိပုစုတာမှုတွေမလုံနိုင်တဲ့အခြေအနေတွေကြောင့်အများကြီးနစ်နာဆုံးရှုံးနေတယ်လို့ပြောပါတယ်
။တိုက်ပွဲတွေကြောင့်တော့အများစုကဒီကျွန်တော်တို့ဒီခရစ်ယာန်ရဲ့ဘာသာရေးအဆောက်အဦတွေပစ်စီးတာပုံများတာပေါ့နော်။အဲဒါတစ်ချက်ပေါ့။နောက်တစ်ခုကတိုက်ပွဲတွေကြောင့်ကျွန်တော်တို့ဒီပုပ္ပုကုဝတ်ချင်းမှလည်းကျွန်တော်အများကြီးဆုံးရှုံးတယ်။နောက်ကျွန်တော်တို့ကအသင်းတော်ဟိုရှိကြတယ်လေ။ကျွန်တော်တို့ဒီစုပြီးတော့နေထိုင်လို့လည်းမရတော့ဘူးလို့စုပြီးတော့ဆန်ရှိခိုးတာတွေဝူးပြတာတွေလုပ်ဖို့လည်းမရှိတော့အဆင်မပြေတော့ဘူးပေါ့နော
်စစ်ကောင်စီကခရီးရန်ဘုရားကျောင်းတွေအပေါ်တိုက်ခိုက်တာတွေလည်းရှိနေတာမို့ဘာသာရေးလွတ်လပ်ခွင့်တွေလူအခွင့်အရေးလွတ်လပ်ခွင့်တွေအများဆုံးရရှိစေခြင်းတယ်လို့ခရီးရန်ဘာသာရေးခေါင်းဆောင်တဦးကပြောပါတယ
်တချို့ဘုရားကျောင်းတွေတက်တဲ့အတူရှင်းမှလက်ဆိုးအောင်အပေါ်ဟောင်းလောင်းတွေရှင်းအောင်ဘုရားကျောင်းထဲမှာလာစုပြီးမနေရအောင်ဆိုစိတ်ထောက်ခံရတာပေါ့နော်လက်နဲ့ရှင်းနေစူးထားတာလေအဲဒီမှာကျွန်တော်တို့ဒီမော့ဆိုညနေကတော့ငါကတက်တဲ့ဘုရားကျောင်းဆိုလေအချင်းကနာစာမှာလက်နဲ့ရှင်းနေစူးထားတာဒီအဲ့လိုမျိုးတွေပေါ့နော်ဆိုတော့ဟိုတတော်လေးအဝမ်းနဲ့ပြန်ကောင်းပါလေလို့ဆိုတော့ဒါရီကပါတာကြီးအဆောက်အဦရေမလို့ရှင်းနေတာဒါတွေလောက်တဲ့အဆောက်တကယ်ဒီပါတာကြီးမှာသူထောက်ခံရတယ်နောက်ပြီးတော့ တဲ့အချိန်မှာကျွန်တော်တို့ကပြန်မှလည်းဘာသာရေးတာသိရမလဲဆိုတာဆိုတော့အများဆုံးရချင်းလေသူသင်ပြီးတော့ဘာသာရေးသင်ပြီးတော့ပေါ့နော်
စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကြားပြည်နယ်မှာဘာသာရေးဆိုင်ရာအဆောက်အဦပျက်စီးနေတယ်လို့ချင်းပြည်နယ်ထဲမှာလည်းဩဂုတ်လကစလို့လက်ရှိအချိန်အထိခရစ်ယာန်ဘုရားကျောင်း22ခုထဲမှနေပျက်စီးခဲ့တယ်လို့ချင်းလူအခွင့်အရေးအဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာဆလိုက်ဇာအုပ်က VOA ကိုပြောထားပါဗျာမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အထူးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့အမေရိကန်အစိုးရကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထုတ်ပြန်ပွဲမှာနိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ကနိုဝင်ဘာလ18ရက်နေ့ကပဲပြောကြားခဲ့ပါတယ်ခင်ဗျာ
။ဥက္ကမောင်ဆိုမင်းတင်ပြခဲ့တာပါခင်ဗျာ။အခုခါတော့နိုင်ငံတကာစူပေးပွဲအကြောင်းကိုနားဆင်ရမှာပါ။ပြည်သူနိုင်ငံပဲရစ်မြို့မှာချင်းချင်းနဲ့ဒိုင်ယန်ဘွန်First and Duck Soup ရရှိသူတွေတဲ့မှာမြန်မာနိုင်ငံကလူအခွင့်အရေးတက်ကြွလှုပ်ရှားသူမတ်ဝဝေနုလည်းပါဝင်ပြီးမြန်မာနိုင်ငံမှာသတင်းလာယူသွားတဲ့ CNN နိုင်ငံတကာသတင်းတော့ Clarissa Ward လည်းရရှိခဲ့တာပါ Writer သတင်းတပုတ်ပေါ်အခြေခံပြီးကိုရန်နိုင်ကပြောပြမှာဖြစ်ပါတယ်
လူခွင့်ရေးလူနည်းစုခွင့်ရေးနဲ့အမျိုးသမီးအခွင့်အရေးတွေအတွက်ရှေ့တန်းကနေရဲရဲဝံ့ဝံ့ဥဆောင်လှုပ်ရှားနေကြတဲ့ကမ္ဘာတစ်ဝန်းကအမျိုးသမီးတွေကိုဂုဏ်ပြုချီးမြှင့်တဲ့Diane von Furstenberg DVF စုချင်းမြခံသူတွေထဲမှာမြန်မာနိုင်ငံကလူခွင့်တက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးမဝဝေနုလည်းပါဝင်ပါတယ်။အခုလို DVF စုချင်းမြခံတာနဲ့ပတ်သက်ပြီးမဝဝေနုကတော့
And you only came to realize when you get this kind of award was that you did something right.
လူစုမျိုးချင်းမြခံရတာကြောင့်စမလုပ်ရက်တွေမှတ်တမ်းနဲ့ဆိုတာကိုနားလေသဘောပေါက်စေပါတယ်။အထူးသဖြင့်လူနည်းစုတိုင်းဝိုင်းတွေကအမျိုးသမီးတယောက်အသိမှတ်ပြုခံရဖို့ဆိုတာကခက်ပါတယ်။အခုလိုစီစီနေခင်ရတော့ဝမ်းသာဂုဏ်ယူခြင်းနဲ့မိတယ်လို့အတိတ်ပဲရှိရဲ့လို့ခံစားရပါတယ
်။မဝဝေနုဟာမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသူဖြစ်ခုနှစ်အကျဉ်းကြခံခဲ့ရပြီးတဲ့နောက်2012ခုနှစ်ပြန်လည်လာပြီးချိန်ကလေးကအမျိုးသမီးနဲ့လူနည်းစုခွင့်ရပါဝင်လူခွင့်ရအတွက်ဒီဇိုင်းမမတ်လှူရှားဆောင်ရွက်နေသူဖြစ်ပါတယ်။ဒီနေ့2021ခုနှစ်စက်တင်ဘာလတုန်းကလည်းသူမဟာဂရိနိုင်ငံအစ်တင်မျိုးတော်ရဲ့ဒီမိုကရေစီစုချင်းမြန်ခံထားရပါတယ်။ဒီနေ့ DVS စုကို International Award နိုင်ငံတကာစု Lifetime Leadership ဦးဆောင်မှုဆိုင်ရာဘဝတသက်တာထူးဆန်းစုနဲ့ Inspiration Award ဆိုပြီးတော့ကဏ္ဍခွဲပြီးတော့ပေးအပ်ခဲ့ပါတယ်။အခုနေ့အတွက် Inspiration Award စုကိုတော့မြန်မာနဲ့အဆန်ရေးသတင်းတင်ဆက်ပေးခဲ့သူ CNN သတင်းတောက် Clarissa Ward ချီးမြှင့်ခံခဲ့ရပါတယ်
။ This truly is unlike any award I've ever received.
ဒီစုကတခြားစမရဘူးတဲ့စုတွေနဲ့လုံးဝမတူပါဘူး။ကျမအနေနဲ့ဘာပြောရမှန်းမသိတော့အောင်လို့ဖြစ်သွားပြီးတော့စက်သိတွေလည်းထားမိပါတယ
်။
ဗနီဆာနာကတည်းမိကွန်ပြောတဲ့တခြားလုံးကျမရည်ရွယ်တော့ကြားမိပါတယ်
။ Clarissa Ward ဟာပြီးခဲ့တဲ့ April ကမြန်မာနိုင်ငံကိုခုတိုင်းလာရောက်ပြီးတော့မြန်မာຫນွေဦးဒေါ်လာကြီးနဲ့ပတ်သက်ပြီးတော့သတင်းတွေပေါ်ပြခဲ့တာဖြစ်ပါတယ်။ဒါပြင်ဒီနေ့မှာယူဂန်ဒါနိုင်ငံကအသက်24နှစ်အရွယ်သမားပေါ်ဝင်ခြင်းအရေးလှူရှားသူ Vanessa Nakati လည်းနိုင်ငံတကာစုချီးမြှင့်ခံခဲ့ရပါတယ်
။ Only action will reduce emissions which is why
ဒေသနိုင်ငံတွေကပဲကာဗွန်တံငွေထုတ်လွှတ်မှုတွေကိုရောကြစီပါလိမ့်မယ်။ဒါကြောင့်ကျွန်မအခုဒီနေရာမှာရှိနေရတာကိုဝမ်းသာပါတယ်။ဇာတိဥတ္တဆိုင်ရာကြေညာတွေရဲ့အကျိုးဆက်တွေကိုအစိုးရအဆုံးရေးဆိုင်များရဲ့နိုင်ငံတွေလူအပ်နေတဲ့ဒေါ်လာပြည်ရဲ့မောင်းများစွာနဲ့ပတ်သက်ပြီးတော့စိစက်ဆွေးနွေးပြောဆိုနေကြပြီးမှာထောက်ပံ့ဈေးဒေါ်လာ5000ဆိုတာကတော့တိတ်ပြီးတော့အရေးကြီးပုံမရပါနဲ့လေ။DVF Foundation ကပေးတဲ့ဒေါ်လာ5000ကတော့ကမ္ဘာလုံးဆိုင်ရာရေရှိတည်တံ့မှုကိုအထောက်အကူဖြစ်စေမယ်။ကျမရဲ့အစိမ်းအောင်ကြောင်းစီမံကိန်းအတွက်တော့အပြောင်းအလဲဖြစ်ပါလိမ့
်။ Lifetime Leadership စုကတော့ Microsoft Company ပူးရဲတည်ထောင်သူတန်းကျော်တထေးကြီး Bill Gates ရဲ့ဇနီးဟောင်း Bill and Melinda Gates Foundation ဦးဆောင်လှူရှားသူ Melinda Gates ကိုချီးမြှင့်ခဲ့ကြပါတယ်။ဒီစုကိုချီးမြှင့်တဲ့ Diane von Furstenberg ကတော့COVID-19 ကရောဂါကာလအတွင်းမှာအမျိုးသမီးတွေအတော်များများအလုပ်တွေဆုံးရှုံးခဲ့ကြတယ်လို့လည်းဆိုပါတယ
် You know COVID was not good for women. I mean, we lost about
COVID ကရောဂါကအမျိုးသမီးတွေအတွက်မကောင်းပါဘူး။ကျမတို့35နှစ်လောက်နောက်ပြန်ဆုတ်သွားပါတယ်။ဘာကြောင့်လဲဆိုတော့အမျိုးသမီးအတော်များများအလုပ်ကထွက်ပြီးတော့အိမ်မှာနေနေရပါတယ်။ပြီးတော့ Afghanistan ကိစ္စဖြစ်လာပြီးကျမတို့အမျိုးသမီးတွေရဲ့အခြေအနေလည်းမကောင်းပါဘူး။ဒါကြောင့်ကျမတို့အမျိုးသမီးတရေကောင်းတွေလိုအပ်ပြီးတော့ဒါကတိတ်ကိုအရေးကြီးပါတယ်
။ပြည်သူနိုင်ငံပဲရစ်မြို့မှာမော်ဒူနီကချင်းပါခဲ့တဲ့ DVS စုချင်းမြွယ်အခမ်းအနားကိုတော့ဥရောပဘူပန်ဥက္ကဋ္ဌခရစ်စတင်းလကလည်းတက်ရောက်ခဲ့တာပါ DBS သူကိုအရင်ကချင်းမြင့်ခံရသူတွေထဲမှာတော့ကွယ်လွန်သွားပြီဖြစ်တဲ့ American တရားရုံးချုပ်တရားသူကြီးဟောင်း Ruth Bader Ginsburg American သမ္မတကော်ဟောင်း Hillary Clinton နာမည်ကျော် American ရုပ်သံတင်ဆက်သူတွေဖြစ်ကြတဲ့ Oprah Winfrey နဲ့ Robin Roberts တို့လည်းရရှိခဲ့ဘူးပါတယ်။2010ပြည်နှစ်ကစပြီးတော့နှစ်စဉ်ပြည့်ရလာခဲ့တဲ့ဒီသူကိုတော့လူခွင့်ရေးလူနည်းစုခွင့်ရေးနဲ့အမျိုးသမီးခွင့်ရေးအတွက်ရှည်တန်းကနေရဲရဲဝံ့ဝံ့ဥဆောင်လှုပ်ရှားကြတဲ့ကဘာတော်ကအမျိုးသမီးတွေကိုဂုဏ်ပြုတဲ့အနေနဲ့ချီးမြှင့်ကြတာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ဖြစ်ပါတယ်ခင်ဗျာ။အခုတော့ထိုင်းနိုင်ငံဘက်ကိုတွားကြည့်ရအောင်ပါ။ထိုင်းနိုင်ငံနေဆက်တီကနေအထောက်အထားမဲ့နိုင်ငံသားများတရားမဝင်ဝင်ရောက်မှုကနိုဝင်ဘာလဝက်အတွင်းလူဦးရေ9000ကျော်ရှိပြီးအဲ့ဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်တယ်လို့ထိုင်းနိုင်ငံကာယောကထိန်းချုပ်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ထိုင်းချီဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာဖြစ်ပါတယ်။
ဇန်နဝါရီလကနေအောက်တိုဘာလကုန်ထိဆယ်လအတွင်းထိုင်းနိုင်ငံနယ်စပ်တွေကနေနေ့စဉ်တရားမဝင်ဝင်ရောက်နေတဲ့အထောက်ထားမဲ့နိုင်ငံသားတွေ3000ခွဲကျော်ရှိနေတယ်ဆိုပြီးထိုင်းအစိုးရကတရားဝင်ထုတ်ပြန်ထားပါတယ်။အခုနိုဝင်ဘာလအတွင်းမှာတော့အထောက်ထားမပါပဲတရားမဝင်ဝင်ရောက်လာသူတွေပိုများလာပြီးနိုဝင်ဘာလ15ရက်နေ့ထိလဝက်အတွင်းမှာ9000ကျော်ထိရှိနေပြီဆိုပြီးထိုင်းနိုင်ငံကာယောဂါထိန်းချုပ်ရေးအဖွဲ့ကနိုဝင်ဘာလ16ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။အများစုဟာမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးရောင်ကျူးလူ့သမားဖွဲ့ရဲ့မဲဆောက်ရုံးတာဝန်နဲ့ဦးမိုးကျော်ကအခုလိုပြောပါတယ်
။ဒီနိုဝင်ဘာလတရနေ့ကနေ15ရက်ပေါ့လေ။15ရက်အတွင်းပေါ့။လက်ပတ်တွန်းပါပဲ။လက်ပတ်တွန်းပါပဲ။ဒီနိုဝင်ဘာလတွေဖုန်းနေလူကြီးက9000 ဦးရှိတယ်လို့အဲ့ထုတ်ပြန်ခြင်းတွေမှာပါပါတယ်။ဟာလား။လက်ပတ်တွန်းပါနိုဝင်ဘာလတရနေ့ကနေ15ရက်အတွင်းပါဖုန်းနေတဲ့ဒီနိုဝင်ဘာတွေကလည်း9000ကျော်ရှိတဲ့ထဲမှာဒီဘုံပုံနဲ့ဆိုရှင်သုံးဘုံလောက်ကမြန်မာနိုင်ငံသားအများကြီးတွေ့လို့ရပါတယ်ဗျာဟုတ်ကဲ့ပါခင်ဗျာ
ကိုဗစ်ကပ်ရောဂါကြောင့်ထိုင်းနိုင်ငံကအိန္ဒိယချင်းနိုင်ငံတွေနဲ့နေဆက်ဖြတ်တန်းသွားလာနေတဲ့ဂိတ်တွေကိုပိတ်ထားချိန်မှာအခုလိုမျိုးတရားမဝင်ဝင်ရောက်လာသူတွေများနေတာဖြစ်ပါတယ်အခုဆိုရင်ထိုင်းမြန်မာနေဆက်တွေဖြစ်တဲ့ရနောင်းကော့တောင်းမဲဆောက်မြဝတီမဲဆိုင်တာချီလိုက်တာမကဖျားတုံးသူဆန်ခရပူရီအရာကျုပ်ခေဒီကန်မောထောင်နေဆက်တွေကပါအထောက်ထားမဲ့မြန်မာတွေအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်ထိုင်းဆိုရကပြည်နယ်ဆယ်ခုကိုလုံခြုံရေးတင်းကျပ်စွာချထားရပါတယ်။ဒါပေမဲ့လည်းအလုံးကင်ရှာဖွေဖို့လာကြတဲ့မြန်မာတွေဟာအဖမ်းဆီးတွေကြားကပဲနေ့စဉ်ရာနဲ့ချီပြီးဝင်လာနေစေဖြစ်ပါတယ်။ဒီလိုအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်သူတို့ကိုဖမ်းဆီးထိန်းသိမ်းတဲ့အခါမှာထိုင်းနိုင်ငံကထိန်းသိမ်းတဲ့စခန်းတွေအချုပ်တီနေရာမဆက်တဲ့အခြေအနေတိဖြစ်နေပါတယ်
။ဒီဇက်တီတစ်ချက်ကနေပြီးတော့ကိုယ်လာနေများတယ်။များလုံးအကြည့်ရဲ့အခါကျတော့သူတို့ဖန်ဆီးပြီးတော့ထိမ့်သိမ်းထားတဲ့အခြေအနေတွေဟာထိမ့်သိမ်းစကန်တွေမှာဆိုလူတွေပြည့်ကျက်နေတယ်ဆိုပြီးတော့ထိုင်းတာဝန်ရှိတဲ့လူတွေဒေသတာဝန်ရှိတဲ့ခန်းနိုင်ငံတာဝန်ရှိတဲ့ဒီအလားပိုင်းအတိုင်းဝန်အနေနဲ့သူပြောထားတာရှိပါတယ်။ကိုယ်လာတဲ့လူတွေရှိတယ်ဆိုရင်သူကကိုဗစ်ရောဂါရှိရှိစစ်ဆေးပြီးတော့လာရောင်းလမ်းကြောင်းလာတဲ့နိုင်ငံကိုပြန်ပြီးတော့ပေါ့နော်အတွက်ကြောင့်ပြီးတော့ပြည်ရနေတဲ့အစီအစဉ်မျိုးတွေနောက်ပိုင်းမှာလှုပ်ဆောင်နေရတယ်လို့သူကပြောလာပါတယ
်။နေဆက်ချက်ကြော်ပြီးနေ့စဉ်ညာနဲ့ချီဝင်ရောက်နေတာမို့ထိုင်းဆိုရကဒီပြဿနာကိုကင်ပယ်ဖို့အတွက်အခက်အခဲတွေ့နေကုန်ရပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးလုံခြုံရေးအလောက်ကန်အခက်အခဲနဲ့စီးပွားရေးအကျက်တဲတွေကြောင့်မြန်မာနိုင်ငံသားတွေဟာနေဆက်တွေကနေနေ့စဉ်ထိုင်းနိုင်ငံနဲ့ရတဲ့နီးလမ်းတွေနဲ့ဝင်ရောက်လာနေကြတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါနေထိုင်နေကြတဲ့မြန်မာနိုင်ငံသားသုံးသက်တဲ့မင်းရှိနေပါရဲ့ရှင
်။မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါရဲ့ခင်ဗျာ။မကြာခင်မှာပဲမြန်မာရေးသုံးသက်ချက်စံမာရေးကဏ္ဍနဲ့တိုင်းရင်းသတင်းစွာအစီအစဉ်တွေကိုနိုင်မီတာ3249နဲ့ VOA ရဲ့ Facebook စာမျက်နှာကပါဆက်ပြီးတော့တိုက်ရိုက်ဖမ်းယူနားဆင်နိုင်ပါလေ။ VOA ကိုတားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
။ရခိုင်ပြည်သူတွေရခိုင်မျိုးအကြီးကတော့ဒီရခိုင်တက်တော် AA ကတရားစီရင်ရေးရုပ်ချုပ်ရေး